PUA ရဲ့ကြာသာရင်းနှီးညအစီအစဉ်ကိုနားဆင်နေကြတာပါရှင်။အခုကတော့တိုင်းရင်းသတင်းတော်အစီအစဉ်တင်ဆက်ဖို့လှည့်ကြပါပြီ။နေချားဒေသသတင်းတောက်တွေကစူးစီးတင်ပြပေးထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အပြစ်ခတ်ရဲစဲရေးဆိုင်ရာ NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ရှမ်းပြည်တပ်မတော် RCSS SSA တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ် Cherry FM Radio ထုတ်လွှင့်မှုရနာဖို့ပြန်ကြားရေးဝန်ကြီးဌာနကနေ PR ပေးတဲ့အပေါ်မြန်မာ channel list ကိုရက်ကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကိုသွယ်တန်းထားတဲ့ရေနံနဲ့သဘာဝတံခွေပိုက်လိုင်းဖြတ်တန်းရာတိုင်းနဲ့ပြည်နယ်ကဒေသခံတွေမှာဘလို့ထိခိုက်နစ်နာမှုတွေရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရပါပါရှင
်။ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငင်းချမ်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS SSA တို့ကနေလက်မှတ်ထိုးဖို့ဩဂတ်လ18ရက်နေ့မှာပူးတွဲထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးတစ်ဖွဲ့ချင်းအနေနဲ့လက်မှတ်ထိုးဖို့သဘောတူထားခြင်းဟာအကုံလုံးပါဝင်တဲ့မူကိုစန့်ကျင်တာမဟုတ်ဘဲအကုံလုံးပါမှလက်မှတ်ထိုးမဲ့မူကိုလည်းတိမကင်ထားတဲ့အတွက်နီလန်းရှာပြီးလက်မှတ်ထိုးမှာဖြစ်တယ်လို့ KNU အထွေထွေတွင်ရင်မူပရိုစောကွယ်ထူးဝင်းကပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရက်စေးဆိုင်ရာစာချုပ် NCA ဟာလိလာသုံးသက်ချက်အရာအဖွဲ့ရဲ့မူတွေကိုစန့်ကျင်တာတွေမတွေ့ရလို့လက်မှတ်ထိုးဖို့သဘောတူလိုက်တာဖြစ်တယ်လို့ RCSS SSA အဖွဲ့ကပြောခွင့်ရဗိုလ်မှူးကြီးဆိုင်းလှကပြောပါတယ်
ရေးပေးတန်ခံရတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအလင်းမြန်လှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ပုံနာကျွန်းကြောက်တော်မြောက်ဦးနယ်မြင်းပြားမြို့နယ်တွေကကျေးရွာတွေမှာရေးပေးတန်ကြောင့်သောက်ရေကန်တွေမျိုးစပါးနဲ့ကလေးတွေပညာတင်ကြားရေးအတွက်ကျောင်းတွေအားလုံးလိုပျက်စီးသွားတဲ့အတွက်အကူအညီတွေအများဆုံးပေးဆောင်ဖို့အတိတ်ကလိုအပ်နေတယ်လို့ကူညီပေးရေးအဖွဲ့ဝင်ကိုစိုးလင်ကပြောပါတယ်။ဒီပေးတံခံရပြီးတွာလာရေးခက်ခဲတဲ့ကြေးရွာတွေမှာစေဝါနဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုအရေးတကြီးလှုပ်ဆောင်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်မှာမကြာသေးမီကရေကြီးရေရှမ်းဖြစ်ခဲ့တဲ့အတွက်ကြက်ငွေပီလီယံပေါင်း40ကျော်ဖို့ရှုံရှုံခဲ့တယ်လို့ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်။
ကချင်ပြည်နယ်ပူတာအိုမြို့နယ်မလိခရန်ဝါလုံကျေးရွာကစစ်ပြေဒုက္ခသည်တွေဟာဆေးဝါးနဲ့အစားအစာပြက်လက်မှုအခက်အခဲပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။မိုးရသည့်တွင်အဓိကဆက်သွယ်ရေးလမ်းဖြစ်တဲ့မြကျင်းနာပူတာအိုမလိခဆက်လီလမ်းကိုအစိုးရစစ်တပ်ဘက်ကပြီးခဲ့တဲ့ဇွန်လကုန်ကတည်းကပိတ်ပင်ထားတာကြောင့်ပိုခက်ခဲလာတာဖြစ်ပြီးတခြားမဒုတ်ယန်နဲ့ဆလန်ယန်ဒုက္ခသည်စခန်းတစ်ခုမှာလည်းဆေးဝါးနဲ့အခြားပြက်လက်ခက်ခဲနေတယ်လို့ပူတာအိုဒေသခံတဦးကပြောပါတယ်။မလိယန်မှာအခြေချထားတဲ့အစိုးရတပ်ဟာ KNA တပ်ရင်းခုနှစ်ဒေသမြစ်တဖက်ကန်ဂျာရာယန်ကျေးရွာအနီးလက်နက်ကြီးတွေနဲ့ပြစ်ခတ်၆လက်မှုတွေလုပ်နေတာကြောင့်လဲဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရတယ်လို့အစိုးရ KNO ပူတွဲပဋိပက္ခဖြေရှင်းရေးကော်မတီဝင်ဒုက္ကပနိုဘူးကပြောပါတယ်ခုချိန်ဒုက္ခသည်စခန်းတစ်ခုမှာကျေးရွာ9ရွာကဒုက္ခသည်တွေ1400ကျော်ရောက်ရှိနေပြီးသူတို့ကိုကချင်နှချင်းခရိယံအဖွဲ့ချုပ် KBC ကနေပဲတက်နိုင်တဲ့ဖက်ကနေအကူအညီပေးဆောင်နေပါတယ်
။ရှမ်းပြည်နယ်အတွင်းချယ်ရီ FM ရေဒီယိုထုတ်လွှင့်မှုနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကနေရက်နာထားဖို့တောင်းဆိုတဲ့အပေါ်မြန်မာ Journalist ကွန်ရက်ကအခုလ18ရက်နေ့ကအချက်၄ချက်ပါကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်။လူရဦးရှိန်မန်းကိုပြည်ထောင်စုကြံ့ခိုင်ရေးပါတီရဲ့ပူးတွဲဥက္ကဋ္ဌရာထူးကနေဖယ်ရှားပြီးသူ့ချင်းမပိုင်တဲ့ Cherry FM ကိုကိုယ့်ရဲ့တဘောစန္ဒာရရက်ဆိုင်တဲ့ပုံစံမျိုးလုပ်ဖို့ပြန်ကြေးရေးဝန်ကြီးဌာနကနေဖိအားပေးခဲ့တာဟာတည်တင်းလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့မြန်မာ Journalist ကွန်ရက်ရဲ့အထွေထွေတွင်ရင်မှုဦးစေရလိုင်ကပြောပါတယ်မြန်မာ Journalist ကွန်ရက်ရဲ့ကြေညာချက်ထဲမှာတမနာဦးတိန်စင်အစိုးရတက်တန်းတလျှောက်မှာဆိုရင်မီဒီယာအဖွဲ့အစည်းတွေကိုတရားစွဲဆိုတာတည်င်းမီဒီယာဓမ္မတွေကိုရိုက်နှက်ဖမ်းဆီးတာတွေအပြင်အစိုးရကိုယ်တိုင်ကတည်င်းမီဒီယာဓမ္မတွေကိုတရားပြန်လည်စွဲဆိုတာတွေလုပ်ခဲ့တယ်လို့လည်းထည့်တွင်းဖော်ပြထားပါတယ်
အာနာယပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြားနိုင်ငံရေးပြဿနာအရှုပ်အထွေးဖြစ်ပေါ်နေတဲ့အချိန်မှာ KNO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်တဝိုက်ချထားတဲ့အစိုးရရှေ့တန်းတပ်အချို့ပြန်လည်ရုပ်သိမ်းခဲ့တယ်လို့မျက်မြင်သေတာခန်တွေကပြောပါတယ်။ပြန်လည်ရုပ်သိမ်းလိုက်တဲ့အစိုးရစစ်တပ်တွေဟာအင်အားဘလောက်ပြန်လည်ဆင့်ခေါ်တယ်မသိရပေမဲ့နိုင်ငံရေးရှုပ်ထွေးနေချိန်လိုအပ်နေတဲ့စစ်အင်အားတွေဖြည့်ဖို့အတွက်နေပြည်တော်ကိုပြန်ခေါ်တာဖြစ်နိုင်တယ်လို့ KNO ဘက်ကသုံးသပ်ခဲ့ပါတယ်။KIO ဌာနချုပ်အနီးရှေ့တန်းတပ်စခန်းတွေကိုပြန်လည်ခေါ်ယူနေတာဖြစ်ပေမဲ့စစ်ရေးအခြေအနေငြိမ်သက်သွားတယ်လို့ယူဆလို့မရသေးကြောင်း KIO ဘက်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကမ်းရိုးတန်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုသွေတန်းထားတဲ့ရေနံနဲ့သဘာဝတန်ခွေပိုက်လိုင်းစီမံကိန်းကနေပိုက်လိုင်းဖြတ်တန်းရာရခိုင်ပြည်နယ်မကွေးတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်တွေဘက်မှာမြေယာသိမ်းဆည်းခံရမှုရော့ကျေးငွေကိစ္စမညီမျှမှုဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိနေခဲ့ပါတယ်ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
ရင်နနဲ့တန်ခွေပိုက်လိုင်းစီမံကိန်းအစပြုရာရခိုင်ဒေသမှာတော့ပင်လယ်ပြင်သွင်းငါးရှာဖွေဖို့အခက်တွေ့နေတယ်လို့ကြောက်ဖြူမြို့ဒေသခံဦးထွန်းလွင်ကအခုလိုပြောပါတယ်
။ရေအောက်ထဲမှာရှိတဲ့ကြောက်တွေကိုခွဲတဲ့အခါမှာဒီမိုင်းတွေနဲ့ဖောက်လို့ငါးတွေပါတည်တဲ့ဟာလေးပဲကျွန်တော်တို့ဟိုစာတုံးကဆိုရင်ရှိခဲ့မှုပါတယ်။ငါးချလာတယ်ဆိုတာထက်ငါးချရတဲ့ငါးဝင်ပြီးပျက်စီးနေတယ်ဆို
။ရင်နနဲ့တဘာဝတန်ခွေပိုက်လိုင်းဖြတ်သွားတဲ့မကွေးတိုင်းနဲ့မန္တလေးတိုင်းဒေသကြီးထဲကကြေးရွာတွေမှာတော့မြေယာသိမ်းဆည်းမှုအပြင်ရောကြီးငွေကိစ္စကလည်းတူညီမှုမရှိဘူးလို့ရင်နံချောင်းမြို့နယ်ငန်းလန်သားကြေးရွာကတောင်သူဦးတန်းမြင့်ကပြောပါတယ
်တို့ရော်လာတော့ယာကြီးရော်တယ်၃နှစ်စာနောက်၅နှစ်စာဆိုရော်တယ်ပိုင်လို့ဖြတ်သွားတာဟင်ဒူဒူမြုပ်သွားတာဟင်ဒူဒူတကယ်တော့ကွာချမှုကတော့အကုန်ပဲဒီရွာထဲမှာလည်းပိုင်လို့မြုပ်တာဟင်အဒူဒူသူများတွေမှာ၅နှစ်ရပြီတော့ကျွန်တော်ကိုယ်တိုင်၃နှစ်စာပဲရ
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်လေချမ်းမြေတွေတိမ့်ခံရပြီးအစာထိုးလုတ်ကင်စရာမရှိတဲ့အတွက်တရုတ်နိုင်ငံဘက်မှာအလုတ်သမားဖြစ်နေတွားရလွတ်လုတ်ကင်နေရတယ်လို့တိုင်းလူငယ်အဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ
်ဒေတာခန်တွေကတော့သူကတရုတ်ရဲ့ဒီရောင်ွယ်အလုတ်သမားဖြစ်တော့တော့လုတ်ကင်နဲ့ဆင်တည်ကြည့်သွားတာပေါ့နော်သူတို့ချမ်းမြေတွေတုံးတော့ပြန်လုတ်လုတ်ကင်စားတော့လို့မရတဲ့ပိုင်းကြီးရှိတော့သူတို့ကအစာထိုးပြန်ဝယ်ဖို့နေရာလည်းမရှိဆိုတော့သူတို့ပတ်စံလည်းကုန်သွားပြီးရာရီရောကြီးနေနေလေးနဲ့
ပြီးကြတဲ့လောက်ကမိုင်းတို့ကရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းမှာတရုတ်နိုင်ငံပိုင်း CMPC ကုမ္ပဏီကတည်ဆောက်နေတဲ့ရေနံတင်စိတ်ကန်းနဲ့ရေနံတုံလောင်ကန်ဆောက်လုပ်ရေးစီမံကိန်းကတင်စီထားတဲ့လေယာဉ်မြေကိစ္စစာနာပြဖို့စာတင်ခတ်ရမှာကုမ္ပဏီနဲ့မြမစွမ်းရည်ဝန်ကြီးဌာနကတာဝန်ရှိသူတွေဟာအခုလထဲမှာရော့ကျေးငွေပေးမယ်ဆိုပြီးကတိပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာနိုင်ငံရေးပါတီ၁၈ဖွဲ့ကနေဝင်ရောက်ရှင်ပြိုင်ရွေးခန့်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာမွန်နိုင်ငံရေးပါတီ၃ခုကလည်းမတူကွဲပြားစွာတည်ရှိနေသလိုဒေသအတွင်းမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့မြင်းစနိုင်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းစည်းရင်တင်သွင်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခါရရှိဦးဟိုင်လင်းထက်ကအခုလိုပြောပါဗျာ။ဒီ
လိုလို62မြို့သားလွှတ်တော်28ပြည်နယ်လွှတ်တော်129ကစလီရည်ရထုတ်လိုက်တာနော်။ပြီးရင်တိုင်းရင်းသားကဗမာကရင်ဗဟုကဆက်နဲ့မြို့သမီးပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်လောင်းဖြောက်ထားတာ52ရောင်သတိပုဂ္ဂလ20ပါတီကအားလုံး68ပါတီပြည်ပြိုင်
2010ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်မြင်းနယ်၊ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေတာကြီးတွေမှာကိုယ်စားလှယ်35နေရာဝင်ပြိုင်မှာဖြစ်ပြီးလာမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လွှတ်တော်နိုင်ငံရေးမှာစိတ်ပါဝင်စားမှုပိုများလာတယ်လို့ဗာတီပြောရဲဆိုခွင့်ရှိသူနိုင်စံတင်ကအခုလိုပြောပါတယ
်လ
ာမယ့်ရွေးကောက်ပွဲမှာမွန်နပါတီကကိုစားပြုကိုစလဲတွေပြင်တတိပုဂ္ဂလကိုစလဲတွေများပြလာပေမဲ့ဘီတူတွေအနေနဲ့ရွေးချယ်တတ်မယ်လို့ယုံကြည်ကြောင်းမွန်မျိုးသားပါတီအသွေးအမှုနိုင်လေးသမကအခုလိုပြောပါဗျာ။လာမယ
့်ရွေးကောက်ပွဲမှာသူတို့ကိုသူတို့မဲထဲရမယ်ဆိုတာသူပြည်တွေနဲ့ရွေးချယ်ပြီးသားရွေးချယ်လဲရွေးချယ်တတ်လိုက်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီနပါတီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ကြီးမားတဲ့ မဲပြမှုမဲပွဲမှုဘယ်လိုပဲကတော့စိတ်ကြီးစိုးရိမ်ပါဗျာ
ကိုစလဲလောင်း59နေရာဝင်ပြိုင်မဲ့မော်မျိုးသားပါတီမှာလဲဘာတီကိုစလဲလောင်းရွေးချယ်မှုကိစ္စနဲ့ပတ်သက်လို့ဘာတီဝဲအချို့နှုတ်ထွက်ပြီးတော့တတိပုဂ္ဂလအနေနဲ့ရွေးကားပွဲဝင်ပြိုင်မဲ့ပေါ်အမျိုးသားလွှတ်တော်ကိုစလဲဒေါက်တာပညာအောင်မိုးကအခုလိုပြောပါဗျာသူရေးရှိတယ
်ပုဂ္ဂလကလည်းပဲရွေးပါတယ်မရွေးဘူးဒါမဲ့တခုလည်းရှိတယ်နော်ဒါမဲကွဲကိုမော်မျိုးသားရဲ့မဲကွဲ
မုံမီနဲ့အတွင်းမှာမွန်တေတာလောင်းဆိုင်ရာဒီမိုကရေစီပါတီမော်မျိုးသားပါတီပြည်တော်စုချက်ခံရေးနဲ့ဖွဲ့ပြည့်ရေးပါတီတိုင်းနာစီလောက်ညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်88မြို့ဆက်ကျောင်းသားလူငယ်များပြည်တော်စုမြန်မာနိုင်ငံပါတီအစရှိတဲ့နိုင်ငံရေးပါတီ78ဖွဲ့ကနေဝင်ရောက်ရှင်ပိုင်သွားမှာဖြစ်ပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။တနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကန်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငင်းချိုင်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS, SSA တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
လက်ချာဒေတာသတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါရှင်